ီတစ်ပတ်ပြောချင်တာကတော့စဘာပြီးရင်စဘာပဲတိတက်ဆိုင်နေတဲ့ဒေသတွေကလယ်သမားတွေအနေနဲ့အခြားဒေသကလယ်သမားတွေတက်ပို့ပြီးတော့ကျွေးနွံ့နေတဲ့အကြောင်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဖြည့်ရှင်းဖို့ဘလို့လောက်ကြရင်ကောင်းမလဲဆိုတဲ့အဖြေကိုပါဆွေးနွေးတင်ပြသွားမှာပါ။မြန်မာနိုင်ငံကလယ်သမားတွေအနေနဲ့အစိုးရစီကကြီးလို့ရတဲ့ပတ်စံနဲ့စဘာဆိုင်ဖို့လိုတဲ့ကုန်ကြစရိတ်ကမလောက်တော့အပြင်မှာအတိုးကြီးကြီးနဲ့ချီးပြီးလောက်ကင်နေကြရပါတယ်။ဒါကြောင့်ဒီနိုင်ငံကလယ်သမားအားလုံးလိုလိုဟာအကျွေးကိုစီတော့ရှိကြတာပါပဲ။ဒါကရေပုံရသဘောဂျုံပြောတာပါ။အဖွဲ့ဝင်လယ်သမားအင်အား၄သိန်းလောက်ရှိတဲ့လွတ်လပ်တဲ့တောင်သူလယ်သမားများအသင်းဆိုတဲ့လယ်သမားအဖွဲ့အစည်းတည်းရဲ့ရှိပါတယ်။အဲ့ဒီအဖွဲ့ကခေါင်းဆောင်ပိုင်းတာဝန်ယူထားသူတွေကပြောပါတယ်။အကျွေးပြန်မဆက်နိုင်တဲ့လယ်သမားတွေကိုကြည့်ရင်များသောအားဖြင့်စဘာကိုတိတက်ဆိုင်တဲ့ဒေသတွေကပဲဖြစ်နေတာများပါတယ်တဲ့အဲ့ဒီဒေသတွေကတောင်သူတွေကိုလင်းရလုပ်ငန်းအတွက်လိုတဲ့ပစ္စည်းလေးတွေအကျွေးဝယ်ဖို့အာမခံပေးတိုင်းများသောအားဖြင့်အချိန်မီပြန်မဆက်နိုင်ပဲဖြစ်နေကြပါတယ်တဲ့သူတို့ပြောချင်တဲ့အဓိပ္ပာယ်ကတော့မိုးစဘာပြီးရင်နှွေစဘာနှွေစဘာပြီးရင်မိုးစဘာစဘာတစ်မျိုးတည်းကိုပဲထပ်ပြန်တလဲလဲစိုက်နေတဲ့ဒေသတွေကလယ်သမားတွေအနေနဲ့ဒီပြင်ဒေသကလယ်သမားတွေလောက်ငွေကြေးအခြေအနေမကောင်းကြဘူးဆိုတဲ့သဘောပေါ့ဘလို့များဖြစ်လို့ပါလဲဖြစ်ပုံကတော့အကျိုးမြတ်နည်းတဲ့စဘာကိုပဲထပ်ပြန်တလဲလဲစိုက်နေတော့ဝင်ငွေကစားဖို့တော့အနိုင်နိုင်ဖြစ်နေတဲ့အတွက်အကျွေးမဆက်နိုင်ဖြစ်ကြရတာပါမိုးစဘာပြီးရင်ငွေစဘာမစိုက်ပဲပဲစိုက်တဲ့ဒေသကလယ်သမားတွေကတော့ယူထားတဲ့အကျွေးကိုစဘာပဲစိုက်တဲ့လယ်သမားတွေထက်ပိုပြီးမမှန်ဆက်နိုင်ကြပါတယ်တဲ့ဟာဒါဆိုရင်စဘာတစ်မျိုးတည်းကိုပဲတီးတဲ့စိုက်နေတဲ့လယ်သမားတွေကမိုးစဘာပြီးရင်ဘာဖြစ်လို့များသူများတွေလို့မဘဲတို့ဘာတို့မစိုက်တာလဲလို့မေးเสียရရှိပါတယ်မိုးစဘာပြီးရင်ပဲစိုက်ဖို့ကနေရာတိုင်းမှာမရပါဘူးစဘာအတိကစိုက်တဲ့ဒေသတွေထဲမှာအေယာဝတီတိုင်းဆိုရင်အထက်ပိုင်းဒေသဒနူဘျူဇလွန်ဟင်္ဒရာတို့ပဲခူးတိုင်းမှာဆိုရင်လည်းအတိကအနောက်ဘက်ချမ်းလောက်ပဲရကြတာပါအေယာဝတီတိုင်းအောက်ပိုင်းဒေသတို့ပဲခူးအရှိချမ်းတို့ဆိုရင်ရေနက်တဲ့အတွက်စဘာပြီးရင်ဆောင်းတို့နှွေတို့မှာစဘာပဲထက်စိုက်ကြတာပါဒီလိုနဲ့ပဲအဲ့ဒီဒေတာကလယ်သမားတွေကဒီပြင်ဒေတာကလယ်သမားတွေတက်ပို့ပြီးကျွေးနွံ့နေကြရတာပေါ့ဒါနဲ့ပတ်သက်ပြီးတော့လယ်သမားကြီးတွေနဲ့ဆွေးနွေးကြည့်ပါတယ်မိုးစဘာပြီးရင်ပဲဆိုင်လို့မရရင်လဲနှွေစဘာမဆိုင်ပဲဒီပြင်တည်နံပဲဖြစ်ဖြစ်ရာသီပေါ်ဟင်းသီးဟိရွက်ပဲဖြစ်ဖြစ်စိုက်တာကပို့ပြီးတွက်ချင်မကြိုက်ဘူးလားပေါ့ဒီတော့လယ်သမားကြီးတွေကစိတ်မသက်မသာနဲ့အပြေပေးပါတယ်ပဲဆိုင်လို့ရရင်ရမရရင်ဒီပြင်ဟာမဆိုင်ပဲနှွေစဘာစိုက်တာကပူကောင်းပါတယ်တဲ့။ဘာဖြစ်လို့လဲဆိုတော့တိပြင်တီးနှံကဈေးကွက်မရှိလို့ပါတဲ့။ဒါအပြင်ရာတီပေါ်တီးနှံတွေစိုက်ရင်လဲဈေးကွက်ကမတိကြတဲ့အပြင်ရေရှည်လဲတူလောင်ထားလို့မရတော့အကျိုးမြတ်နေတယ်ဆိုတဲ့စဘာကြီးပဲစိုက်တာတတ်တော့အဖြစ်ကဆိုးသွားနိုင်လို့ပါတဲ့။ဒါကတော့လယ်သမားတွေရဲ့စိုးရိမ်ချက်နဲ့ရွေးချယ်စရာမရှိတဲ့ဘဝဘေးအနေထားပါ။ဒါပေမဲ့မိုးစဘာပြီးရင်နှွေစဘာကိုပဲရွေးချယ်စရာမရှိစိုက်နေတဲ့အဖြစ်ကနေတောင်သူတွေရုံမထွက်နိုင်တော့ဘူးလား။တေချာစဉ်းစားကြည့်ရင်တော့ဖြစ်နိုင်ပါတယ်ဖြစ်နိုင်ခြင်းရှိတဲ့အဖြေတွေကိုစဉ်းစားကြည့်အောင်ပါမိုးစဘာစိုက်ပြီးရင်နှွေစဘာထက်စိုက်ဖို့အစိုးရအနေနဲ့တောင်သူတွေကိုဖိအားမပေးဖို့လိုပါတယ်တောင်သူတွေပြောတာကတော့နှွေစဘာမဖြစ်မနေစိုက်ရမယ်ဆိုပြီးဖိအားကအရင်လောက်မရှိတော့ဘူးလို့ဆိုပါတယ်ဘာပဲဖြစ်ဖြစ်အစိုးရအနေနဲ့တိုင်းပြည်စည်းဝါးရေးတိုးတက်အောင်လို့ပဲပြောပြောတောင်သူတွေကိုမိုးစဘာပြီးရင်ဒီပြင်တီးနှံစိုက်ဖို့တွန်းအားပေးခြင်းရင်တကယ်တွက်ချေကြိုက်မဲ့တီးနှံဖြစ်ဖို့လိုပါတယ်မိုးစဘာပြီးရင်ပဲလဲစိုက်လို့မရ၊နှွေစဘာလဲမစိုက်ချင်တဲ့တောင်သူတွေအတွက်ဈေးကွက်ဝင်မဲ့ဒီပြင်တီးနှံတစ်မျိုးမျိုးကိုအစိုးရပိုင်းအနေနဲ့ဖော်ထုတ်ပေးဖို့လိုပါတယ်။ဒီနေရာမှာဟာဒါဆိုရင်နှွေစဘာနေရာမှာဘာစိုက်ခိုင်းရမလဲလို့မေးရင်တော့စောင်းပါရေးတဲ့သူမှာအဖြေမရှိပါဘူး။ဒီကိစ္စကအစိုးရအနေနဲ့သူတည်တနာလုပ်ပြီးပြည်တွင်းဈေးကွက်နိုင်ငံတကာဈေးကွက်တွေကိုလေ့လာပြီးဖော်ထုတ်ပေးရမှာဖြစ်ပါတယ်။တမယိုးကျပုံစံနဲ့သွားနေလို့ကတော့ရွေးချယ်စရာမရှိတဲ့တောင်သူတွေကျွန်းနုံနေတဲ့ထက်နစ်လာနိုင်ပါလေဒါမှမဟုတ်ပဲစဘာပြီးရင်စိုက်ချင်းချင်းမစိုက်ချင်းချင်းတခြားရွေးချယ်စရာမရှိလို့နှွေစဘာကိုပဲကုံယုံစိုက်နေရအောင်မယ်ဆိုရင်တော့စိုက်ပျိုးရေးကဏ္ဍကတိုးတက်ဖို့မဆိုထားနဲ့ရှင်ရင်းဆွဲအနေထားကတော့ရော့ကျသွားနိုင်မှာကြောင်းတင်ပြလိုက်ရပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ